မြန်မာနိုင်ငံမှာကြုံရတဲ့နိုင်ငံရေးအကျပ်တွေနဲ့ပတ်သက်လို့ NUG အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့မကြာသေးခင်ကအွန်လိုင်းမှာပြည်ဆောင်ဆွေးနွေးဖြစ်ခဲ့ကြောင်းအေအေရခိုင်လက်နက်ကင်အဖွဲ့ကပြောပါတယ်ဆွေးနွေးမှုအသေးစိတ်ကိုထုတ်ပေါ်မပြောပေမဲ့နိုင်ငံရေးဆွေးရေးပြည်ပခါတွေဖြည့်ရှင်းနိုင်မဲ့ဤလန်းတွေကိုဆွေးနွေးဖြစ်ခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့အေအေအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သူခါကပြောပါတယ်ဥက္ကံဒုက္ခကို VO ရဲ့ကိုဝင်းမင်းကဆက်သွယ်နေမြန်မာသူကအခုလိုစတင်ထည့်ကြပါလေ
။အော်ဟုတ်ကဲ့ခင်ဗျာဒီ NUG နဲ့ကျွန်တော်တို့ဒီတွေ့တဲ့အခါတော့ဟိုအဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လက်ရှိမြန်မာနိုင်ငံရဲ့ဒီဖြစ်ပြနေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြန်အလှန်ဆွေးနွေးပြီးတော့မှဒါသုံးသပ်ခဲ့ကြတာပေါ့နော်။ပြီးလို့ရှိရင်ဒါအမြင်ချင်းဖလှယ်ခဲ့ကြတယ်။နောက်တစ်ခုကတော့ NUGအစိုးရဘက်ကဒီသူတို့လှုပ်ဆောင်နေတဲ့လက်ရှိအခင်းအကျင်းတွေနဲ့ပတ်သက်ပြီးတော့မှဒီဝန်ကြီးဌာနအလိုက်သူတို့ဘက်ကနေပြီးတော့ဆွေးနွေးတင်ပြခဲ့တာရှိတယ်ဗျ
။ဟုတ်ကဲ့အဓိကဒီအမြင့်ချင်းဖလှယ်တဲ့နေရာမှာပေါ့နော်။ဘာတွေကိုအဓိကနှစ်ဖက်နားလည်မှုတွေရခဲ့လဲ
။ဟုတ်ဒီဟာတွေကတော့လုံးလုံးစီမှာတော့ဟိုအသေးစိတ်ထုတ်ပြောဖို့တော့မရှိဘူးကြ။ဒီနှစ်ဖက်အမြင့်ချင်းဖလှယ်ခဲ့ကြတယ်ရင်းရင်းနှီးနှီးဆွေးနွေးခဲ့ကြတယ်ဆိုတဲ့ဟာတော့ပဲကျွန်တော်တို့ပြောလို့ရတယ်။တစ်ဖက်နဲ့တစ်ဖက်အများကြီးနားလည်မှုရှိတယ်လို့ဒါပြောလို့ရတာ
။ဟုတ်ကဲ့အဲ့တော့အခုလိုဒီတွေ့တဲ့အချိန်ထူကြမှုအနေထားကရောဘာကြောင့်မလို့အခုချိန်ဖြစ်လာတယ်လို့ပြောလို့ရတယ်လို
့ဟောဒီဟာကတော့ကျွန်တော်တို့ ULAA ရဲ့မူဝါဒကဟိုအတုံးကလေးကလေးဒါကျွန်တော်တို့ကတော့ဒီတိုးထားပြီးသားရှိတယ်လက်ရှိဒီပြည်မနေဗမာလူမျိုးတွေရဲ့အဖိနှိုက်ခံဒီဆက်အနာရှင်တောက်ကလွတ်မြောက်ရေးကြိုးပမ်းမှုကိုကိုရှင်းစာတယ်သူတို့ရဲ့ဒီလွတ်မြောက်လို့မှုစိတ်ဓာတ်နဲ့ဒီတော်လှန်တိုက်ပွဲဝင်နေကြတာကိုလည်းကျွန်တော်တို့အသိအမှတ်ပြုလေးစားတယ်ဆိုတာတော့တော့ပြောလာတာရှိတယ်ဗျ။ဒါကြောင့်မို့လို့အခုဒီအဖိနှိုက်ခံဘွားကလွတ်မြောက်ရေးကြိုးပမ်းနေကြတဲ့သူတွေအနေနဲ့เนาะကျွန်တော်တို့လည်းတွေးရှင်နေဆိုတဲ့အခါကျတော့ဒါကျွန်တော်တို့ကလည်းလိုလိုလားလားနဲ့ကျွန်တော်တို့ဒါနှစ်ဖက်ဟိုတွေးဆောင်ကြတဲ့သဘောပါပဲ
။ဟုတ်ကဲ့။နောက်တစ်ခုကတော့ဒီခိုင်းပြည်နယ်မှာဒီစစ်ရေးရတင်မာမှုတွေများလာတဲ့အချိန်ပေါ့နော်။စင်ကြက်လည်းဟိုထုတ်ထားခဲ့တဲ့ပေါ့တိုက်ပွဲတွေပြည့်ဖြစ်လာနေတဲ့ဆိုတဲ့အနေအထားမှာအခုလိုတွေ့တာကရောထူးခြားမှုရှိတယ်လို့ပြောလို့ရတာ
။ဟုတ်ဒီဟာကတော့ဟိုလက်ရှိဖြစ်ပေါ်နေတဲ့အနေအထားအောက်မှာဒီတွေ့တယ်ဆိုတာထက်ပေါ့နော်ဒီကျွန်တော်တို့နှစ်ဖက်နေပြီးတော့မှတွေ့တင်တွေ့ထိုက်တဲ့အချိန်မှာတွေ့တယ်လို့ပဲပြောရမှာပေါ့။ကိုရှင်ကျမပဲဒါကျွန်တော်တို့ကလေတွေ့ဖြစ်တယ်ဆိုတာကကျွန်တော်တို့မှလည်းဒီတတ်တူနေမွေးနေတွေဟိုအလုရှုံနေခဲ့တာတွေရှိတယ်။ဒါကြောင့်မို့လို့အခုမှပဲဒါတွေ့ဖြစ်တာပါ
။ဟုတ်ကဲ့ဒီနေရာမှာအခုအစည်းအဝေးတွေ့ဆုံခဲ့တာအကြောင်းပေါ့နော်။ရှေ့မှာရောဘလို့အလားလားဖြစ်တာကိုမှန်ထားလဲ
။ဟုတ်ဒီဟာကတော့ဟိုကြိုပြောဖို့တော့ခက်တာပေါ့နော်။ဒါပေမဲ့လို့ဒီအခုလက်ရှိရခိုင်ပြည်ထဲမှာကျွန်တော်တို့နဲ့စစ်ကောင်စီကမှဒီတင်းမာမှုတွေကတော့အရင်ထက်တော့ဒါမြင့်တက်နေတာပေါ့။အချိန်လေးကတော့အချိန်ကြီးထပ်ပြီးတော့မှဒါတိုက်ပွဲဖြစ်နိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်နတ်စကဘက်ကနေပြီးတော့ဒီတစ်ဖက်မှာငင်းကြမ်းရေးခုံနေပေမဲ့လည်းပဲနောက်တစ်ဖက်မှာသူတို့ကဒီစစ်အားတွေအကြီးကြီးတိုးရှင်းနေတာတွေရှိတယ်။နောက်ပြီးလို့ရှိရင်ကျွန်တော်တို့ပြည်သူတွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့နှီးမျိုးစုံနဲ့ကန်တာပိတ်ဆို့တာတွေဖိနှိပ်တာတွေလုပ်နေတာပေါ့။နောက်ပုံစံစီစဉ်မှုတွေကိုလည်းပဲသူတို့ကန်တာပိတ်ပင်မှုတွေကိုဟိုစစ်ချင်းနေတဲ့ကာလကထက်ကိုပို့ပြီးတော့မှဒါလှုပ်လာတဲ့သဘောရှိတယ်။ပြီးလို့ရှိရင်ကျွန်တော်တို့အုပ်ချုပ်ရေးတရားစီရင်ရေးကိစ္စတွေကိုဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့တောက်လျှောက်အနှောင့်အယှက်တားဆီးလုပ်တာတွေနောက်ကျွန်တော်တို့ရဲ့တရားရေးဝန်ထမ်းတွေကိုဖမ်းဆီးဖို့စ조사တာတွေကျွန်တော်တို့ရဲ့ကြေးရအုပ်ချုပ်ရေးမှုတွေကိုဖမ်းဆီးဖို့အတွက်သူတို့조사တာတွေကိုတောက်လျှောက်လုပ်နေတယ်။ဟိုနောက်တစ်ဖက်မှာလည်းပဲကျွန်တော်တို့ ULAA ကတောက်လျှောက်စူပန်းလှုပ်ဆောင်နေတဲ့မတူကွေးကြတဲ့လူဖွေးစည်းတွေကြားမှာဒီသဟဇာတာချီ조사မှုတွေကိုအော်မြန်မာစစ်တပ်ကနေပြီးတော့ဖြည့်ဆည်းဖို့စ조사နေတာတွေရှိတယ်လူမျိုးရေးဘာသာရေးပိုင်းတိုက်ပြီးတော့မှဒါပြည်ပခါတွေဖြစ်အောင်သူတို့ဖန်တီးနေတဲ့ဟာတွေအများကြီးရှိတယ်နော်အဲ့လိုဖြစ်အောင်လည်းပဲသူတို့ဘက်ကတောက်ချောက်조사နေတာတွေ့ရတယ်ဒီဟာတွေကြောင့်ပဲအခုလက်ရှိတင်းမာမှုတွေကပိုပြီးတော့မြင့်တက်လာတယ်လို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီပေါ်ဘယ်လိုအကျဉ်းဖြစ်ချင်လဲ
မြန်မာစစ်တပ်ကအခုသူတို့လှုပ်ဆောင်နေတဲ့ဒီစီးရေးလှုပ်ရှားမှုတွေကိုရတတ်ဖို့လို့လေဆိုလိုတာကတော့ကျွန်တော်တို့ပြည်သူတွေပေါ်မှာဖိနှိပ်မှုတွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ရတတ်ဖို့လို့တယ်ဒါမှပဲတခြားကိစ္စတွေကိုရှေ့ဆက်လို့ရမှာပေါ့နော်တစ်ဖက်မှာဟိုငင်းချမ်းရုပ်အုံနေပြီးတော့နောက်တစ်ဖက်မှာစည်ရည်ရအရှင်မြေတိုက်ခိုက်ဖို့လုံနေတဲ့အနေအထားတွေကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုအများကြီးထိခိုက်စေတာပေါ့နော်ဒါကြောင့်မို့လို့လက်ရှိအနေအထားမှာတစ်ဖက်နဲ့တစ်ဖက်တွဲဆုံဆွေးနွေးဖို့ဆိုတာကတော့လိုးလိုးစီတော့အနေအထားက မရှိသေးဘူးလို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးခိုင်တက်ကြခင်ဗျာ